ကဘာပေါ်ကလူသားတွေပါဝင်သက်ရှိအားလုံးအတွက်ကြီးမားတဲ့အန္တရာယ်ကြီးကြုံတွေ့နေရပြီလို့တဘာဝပတ်ဝန်းကျင်ထင်ထင်ဆောင်ရွက်နေတဲ့ WWF အဖွဲ့ကသတိပေးလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ပေါင်း50နီးပါးအတွင်းသက်ရှိမျိုးစိတ်တွေရဲ့အရေအတွက်69ရာခိုင်နှုန်းပြတ်ကွယ်သွားခဲ့တယ်လို့ကဘာပေါ်ကသက်ရှိမျိုးကွဲမျိုးစုံရှင်တွဲနေထိုင်မှုနဲ့ကဘာကြီးရဲ့အခြေအနေတွေကိုဒီ WWF တော်ရင်ထရေးဆံများရှမ်းမုံငွေအဖွဲ့ကအပြည့်စုံလေ့လာအစဉ်ကစားထုတ်ပြန်လိုက်တာပါ။နုတ်တိုက်သရွားတွေ၊ငှက်တွေ၊ငါးတွေ၊တွားသားသရွားတွေနဲ့ကုန်းနေရည်နေသရွားတွေစတဲ့တဘာဝတော်ရင်သရွားအရေအတွက်ဟာ1990ခုနှစ်ထဲကစလို့80ရာခိုင်နှုန်းနီးပါးကျဆင်းသွားခဲ့တယ်လို့ထောက်ပြခဲ့တာပါ။ကဘာကြီးပူနွေးလာမှုရဲ့တည်ရမှုကြောင့်အခုလိုမြေမြဆန်းဆန်းနှုံးနဲ့သက်ရှိတွေကြွက်ွယ်ကုန်တာကိုရပ်သွားအောင်လူသားတွေအနေနဲ့အရေးတူဆောင်ရွက်ဖို့လည်းတိုက်တွန်းထားပါလေ။ရာသီဥတုပြောင်းလဲဖောက်ပြန်မှုနဲ့အခုလိုသက်ရှိတွေအန္တရာယ်ကျင်းရတာဟာတဘာဝပတ်ဝန်းကျင်အရေးတစ်ခုတည်းမဟုတ်တော့ပဲစီးပွားရေးဖွံ့ဖြိုးတိုးတက်မှုလုံခြုံရေးလူမှုရေးအားလုံးပေါ်တက်ရောက်နေတယ်လို့လည်း WWF ကသတိပေးထားပါတယ်။တဘာဝသက်ရှိတွေဆုံးရှုံးနေတဲ့အချိန်တွေပြောင်းလဲသွားအောင်လက်တွေ့ဆောင်ရွက်မှုတွေရေးပေါ်လှုပ်ဖို့လူနေတယ်လို့လည်းထပ်ပြီးတိုက်တွန်းထားပါတယ်။လူတွေဆက်လုံနေတဲ့တတော်ရှင်တာတဘာဝရေးမြစ်တွေကိုလုံခြုံသုံးစွဲနေတာနဲ့ဆက်ရန်ရားကြီးတွေသုံးလေတုညဉ့်ဉန်းစီတာတွေကြောင့်အခုလိုဖြစ်လာတာတွေအတွက်ပြန်ပြင်ပေးဖို့ကမ္ဘာကောင်းဆောင်တွေကိုလည်းဒီသိပ္ပံပညာရှင်တွေကတိုက်တွန်းလိုက်ပါတယ်ခင်ဗျ။